Welcome to the Voice of America in Burmese.
Mingalama nake ma sha Washington Bureau of View American Tangani 2020 October 26 ye tanin la ni manakin season re go Myanmar san lo chain ma ne 6 na yi ga ni 9 na yi thi line meter 2440 ne 51 line meter 190 ro ga ni thau lan pe ni ba bi chama khin myo tat ba di manakin tanin re go ko nyan win aw ne tu pyo pya pe ba me.အမေရိကန်ရွေးကောက်ပွဲကိုနိုဗ ెంబ ာ3ရက်မှာကျင်းပတော့မှာမို့ကြံ9ရက်အတွင်းဘသူ့ကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတဒေါ်နယ်ထရမ့်နဲ့ Democratic Party ကဝင်းရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတနင်္ဂနွေနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်သမ္မတထရမ့်ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တောင်းရောက်နေပါတယ်ဒီပြည်နယ်လေးတွေမှာ electoral votes လို့ခေါ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကနည်းပေမဲ့ရွေးကောက်ပွဲအတွက်အနိုင်ရှုံးမဲဆုံးဖြတ်ရမှာတိတ်ကိုအရေးပါတာပါ။သမ္မတထရမ့်ရော Joe Biden မှာသူတို့အရွေးခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ရဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကထရမ့်ဟာ Democratic Party ကပြန်ပစ် Hillary Clinton ကို New Hampshire ပြည်နယ်မှာကိုယ်စားလှယ်မဲ၄မဲနဲ့ကတ်ရှုံးခဲ့တာဖြစ်ပေမဲ့ Maine ပြည်နယ်မှာတော့သူအနိုင်ရခဲ့တာပါ။သမ္မတထရမ့်ကသူ့ကိုထောက်ခံသူအများပြားတက်ရောက်တဲ့လူလူစုဝေးဝဲရုံနဲ့မဲဆွဲနေချိန်မှာဒီမိုကရက်တစ်ပါတီက Joe Biden ကတော့လူနည်းနည်းပဲတက်ရောက်တဲ့ပွဲမျိုးကိုသာလှုပ်ဆောင်နေပြီးများသောအားဖြင့်ကွန်ပျူတာအွန်လိုင်းကနေပဲတိုက်ရိုက်ထုတ်လွှင့်သလိုအခုတနင်္ဂနွေနေ့ညဘက်မှာလည်းအွန်လိုင်းကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွဲမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Esper တို့ဟာအိန္ဒိယနဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္ဂနွေနေ့မှာအိန္ဒိယခီးစဉ်တွားရောက်နေပါတယ်။အမေရိကန်အစိုးရဟာအင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရင်းနဲ့စီးပွားရေးဆိုင်ကောင်မှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီခီးစဉ်တွင်အိန္ဒိယနိုင်ငံအပြင်သီရိလင်ကာ၊မော်လ်ဒိုက်ဗ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုနဲ့အက်စပါရိုဟာအိန္ဒိယမှာကျင်းပမယ်တတိယအကြိမ်မြောက်နှစ်ပတ်လည်အမေရိကန်အိန္ဒိယနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီး2ဦးနဲ့ကာကွယ်ဝန်ကြီး2ဦးတို့ရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ COVID-19 ကာယောဂါတုံ့ပြန်ရေးဆိုင်ရာတွေအပြင် Indo-Pacific ဒေသရင်းကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဒေသခံအချင်းချင်းကြားဆက်ဆံမှုနဲ့အာဂတစီးပွားရေးနဲ့စွန့်ရင်ဆိုင်ရာလက်တွဲဆောင်ရွက်မှုတွေအတွက်စိန်ခေါ်မှုတွေကိုဦးစားပေးဆွေးနွေးဖို့ရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရေးရာဌာနဆိုင်ရာ American ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Dean Thompson ကပြောပါတယ်။ဒါအပြင်နှစ်နိုင်ငံကြားအနိကလုံခြုံရေးဆက်ဆံမှုရှိစေမဲ့မဟာဗျူဟာဆိုင်ရာနောက်ဆုံးအဆက်သဘောတူညီချက်ရဖို့ဦးတည်တဲ့ BECA ကပထဝီအနေထားအချက်လက်ဆိုင်ရာဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်သဘောတူစာချုပ်အတွက်အခြေခံအချက်တွေကိုချမှတ်ကြမှာလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာ COVID-19 ကူးစက်မှုတိုးလာနေတဲ့အတွက်ထိန်းချုပ်နိုင်အောင်ကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဥရောပတလွှားနဲ့ပြင်သစ်မှာဒီကာယောဂါရဲ့ဒုတိယလှိုင်းတံကိုပြင်းပြင်းထန်ထန်ခံစားနေရတာလက်တွေ့ဖြစ်ပြီးလွန်ကဲတဲ့အခြေအနေအောက်မှာရောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္လာနေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာပြောပါတယ်။American John Hopkins တက္ကသိုလ်စစ်တမ်းရစပိန်မှာရောပြင်းထန်မှာပါ COVID-19 ကူးစက်ခံသူတသန်းကျော်လာပြီဖြစ်ပြီးဒါကိုထိန်းချုပ်ဖို့နှစ်နိုင်ငံစလုံးကညမထွက်ရအမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ Latin America ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ Colombia မှာပါဒီရောဂါကူးစက်ခံသူတသန်းကျော်ဖြစ်သွားပြီးဒီရောဂါကူးစက်ခံသူတသန်းကျော်သွားတဲ့ American, India, Brazil, Russia, ပြင်သစ် Argentina နဲ့ Spain တို့ပြီးရင်အထမမြောက်နိုင်ငံဖြစ်လာပါတယ်။American ကထောက်ပံ့မှုပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ဟာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ IS စစ်သွေးကြွနဲ့ဆက်နွယ်နေတဲ့လက်နက်ကိုင်တွေကိုပြစ်မှတ်ထားပြီးဆက်လက်တိုက်ခိုက်နေပါတယ်။ DLL သောသတင်းဌာနကဝင်ရောက်တိုက်ခိုက်တဲ့ IS အဖွဲ့ဝင်တွေကို SDF တွေကမနေ့ကညမှာဖမ်းဆီးနိုင်ခဲ့တယ်လို့သတင်းဌာနကတနင်္ဂနွေနေ့မှာပြောပါတယ်။ SDF အဖွဲ့ဟာ American ရဲ့ Syria က IS စစ်သွေးကြွတွေချေမှုန်းမှုမှာအဓိကမဟာမိတ်အဖွဲ့ဖြစ်ပါတယ်။အောက်တိုဘာလအတွင်း IS စစ်သွေးကြွ2000ကျော်ကိုဖမ်းဆီးရမိတယ်လို့လည်း SDF ကပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ 9.24 kHz 12133ည 5.40 kHz 9139 5.58 kHz 9805 နဲ့ 5.90 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတင်းနေတာနေမနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ986ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကအော်တိုဘာ25ည8နာရီမှာသတင်းထုတ်ပြန်ပါတယ်။အော်တိုဘာ19ကနေ24ရက်နေ့ထိနေ့စဉ်ကူးစက်တဲ့လူနာ1000အထက်မှာရှိခဲ့ရာကအော်တိုဘာ25မှာ986ဦးနဲ့တစ်ပတ်အတွင်းပထမဆုံးအကြိမ်1000အောက်ကိုကျဆင်းလာတာပါ။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 11,500 နီးပါးကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ986ယောက်ကိုထပ်မံတွေ့ရှိရသလိုတရက်တည်းသေဆုံးသူ29ဦးရှိတဲ့အတွက်အခုချိန်ထိကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 44,894 ဦးနဲ့ကိုဗစ်ကြောင့်သေဆုံးသူ 1,095 ယောက်ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကစလို့ရောဂါကူးစက်မှုတွေမြင့်တက်ခဲ့တာကြောင့်ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းကိုကိုကျွန်းမပါဘဲမြို့နယ်အားလုံးအပါအဝင်မွန်ပြည်နယ်မန္တလေးတိုင်းပဲခူးတိုင်းအရာဝတီတိုင်းနဲ့ကချင်ပြည်နယ်မြို့နယ်တချို့မှာလူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့အမိန့်ကိုထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီနေရာတွေမှာနေထိုင်ကြသူတွေအနေနဲ့လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်မဲယုံကိုသွားဖို့ထွင်းချက်နဲ့သွားလာခွင့်ပြုထားတယ်လို့ကျမကြီးဝန်ကြီးဒေါက်တာမြင့်ထွေးကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။အိန္ဒိယမြန်မာနိုင်ငံကိုတန်ငင်3000ရှိဒီဇယ်လျှက်စစ်2မျိုးသုံးကီလိုကလပ်အမျိုးအစားရင်ကိုတင်မောဒဇင်လွှဲပြောင်းပေးအပ်ခဲ့တာဟာအရှေ့တောင်အာရှဒေသနိုင်ငံတွေကြားတရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုချင်းငွင်ရှာညှိလို့တဲ့သဘောလို့သုံးသပ်ကြပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားရေပိုင်နဲ့925ကီလိုမီတာထိဆက်နေတာပါမြန်မာနိုင်ငံနဲ့ကျေပြတ်တဲ့ဆက်ဆံရေးကိုတိုးမြှင့်လိုတာကြောင့်အခုလိုပင်လယ်ပြင်ပိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ရတာဖြစ်တယ်လို့အိန္ဒိယနိုင်ငံသားဥက္ကဋ္ဌပြောခွင့်ရပုဂ္ဂိုလ်ကဒီလအစောပိုင်းမှာပြောခဲ့ပါတယ်မြန်မာရေတပ်ကတော့ဒီတိုက်ခိုက်ရေးရင်ငုံသင်းမောင်းကိုမင်းရဲတင်ကတူးလို့အမည်ပေးထားပြီးအော်တိုဘာလလေပိုင်းမှာပင်လယ်ပြင်လက်တွေ့လေ့ကျင့်ခန်းပြုလုပ်ခဲ့တယ်လို့တမရော်သတင်းမှပြန်ကြားရင်အင်တာနက်ဆာမျက်နှာမှာဖော်ပြပါတယ်မင်းရဲ့တင်ခသူရင်ငုတ်တင်မောဟာရေအောက်ပေ1000နီးပါးအထိဆင်းသက်အလွတ်လုံနိုင်တယ်လို့ဆိုပါရယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံကလွန်ခဲ့တဲ့6နှစ်မှာရင်ငုတ်တင်မောနှစင်ပေးအပ်ခဲ့ပြီးနောက်အိန္ဒိယကမြန်မာနိုင်ငံကိုရင်ငုတ်တင်မောရောင်းဖို့ဆုံးဖြတ်ခဲ့တာပါ။တရုတ်နိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်ရင်ငုတ်တင်မောအခြေစိုက်စခန်းနဲ့စေတကောင်းစိတ်ကန်တည်ဆောက်ဖို့ကူညီခဲ့တယ်လို့မြန်မာနိုင်ငံမှာလည်းကြောက်ဖြူရည်နဲ့စိတ်ကန်တည်ဆောက်ဖို့လုပ်နေပါတယ်။ဒါဟာတရုတ်ကအိန္ဒိယပပတ်လေနိုင်ငံတွေမှာသူရဲ့ရေတပ်အင်အားအသုံးပြုနိုင်ဖို့လမ်းကြောင်းတိုးချဲ့လာတဲ့သဘောလို့ကဲခတ်သူတွေကမြင်ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံကတရုတ်နိုင်ငံအပေါ်စီးရီးစီးပွားရေးအမှီခိုရတာကိုရှော့ချဖို့ကြိုးစားနေချိန်မှာအိန္ဒိယကအဲ့ဒီကွဲလပ်ကိုဝင်ဖြည့်ဖို့ကြိုးစားလာတာလို့ Gender Global တက္ကသိုလ်ကကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပါမောက္ခ Pragesh Jha ကသုံးသပ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ပါလီမန်အထူးအစည်းအဝေးပွဲမတန်ခင်တနင်္ဂနွေနေ့ကဆန္ဒပြပွဲတွေဆက်ဖြစ်လာပါတယ်။2014မှာစစ်တပ်နဲ့အာဏာသိမ်းပြီးတက်လာတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကယာဇတန်ပေးထားပေမဲ့ဝန်ကြီးချုပ်ပရယုတ်အခုထိနှုတ်မထွက်သေးတဲ့အတွက်ထောင်ချီတဲ့ဆန္ဒပြသူတွေဘန်ကောက်မြို့လေလူစီကားတဲ့ဈေးဝယ်စင်တာရပ်ကွက်တစ်ဝိုက်စုယုံဆန္ဒပြခဲ့ကြတာပါထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ပဲနိုင်ငံရေးပြဿနာကိုတင်းနယ်လာနဲ့အင်ကာမှာကျင်းပမဲ့ပါလီမန်ထဲမှာဖြေရှင်းသွားကြဖို့ Twitter ကရေးခဲ့ပါတယ်ပါလီမန်အထူးအစည်းအဝေးခေါ်ရတာဟာနှစ်ဖက်ကြားမျှကြေတစ်ခုကိုရှာနိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံဟာလာမယ့်5နှစ်အတွင်းမြေမြုံမိုင်းကင်းစင်ရမယ်လို့ရည်မှန်းထားပါတယ်တချင်ကစစ်မြေပြင်ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းမှာမပေါက်ကွဲသေးပဲကြာနေတဲ့မြေမြုံမိုင်းတွေရှင်းလင်းဖယ်ရှားနိုင်ဖို့အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ကမ္ဘောဒီးယားစစ်သား2000ကိုမိုင်းဖယ်ရှားရေးလေ့ကျင့်ပေးမှာဖြစ်ပါတယ်နှစ်ပေါင်း30ကြာပြည်တွင်းစစ်တွင်းကမ္ဘောဒီးယားနိုင်ငံဟာမြေမြုံမိုင်းအများဆုံးသုံးတဲ့နိုင်ငံဖြစ်ခဲ့ပြီးနိုင်ငံတစ်ဝန်းမှာပေါက်ကွဲစီတဲ့စစ်လက်နက်ကိရိယာခံမှန်းခြေ၄သန်းကနေ6သန်းထိမြေအောက်မှာရှိနေပါတယ်။1996ခုနှစ်စည်ရင်ရမြေမြုံမိုင်းကြောင့်ဒေဆုံးသူ4300ကျော်ထိစံချိန်တင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေစူးစမ်းလိုသူတွေနဲ့တန်တိုတန်ဆရှာသူတွေကမြေကြီးကိုတူးဆမိရာကမြေမြုံမိုင်းပေါက်ကွဲပြီးဒဏ်ရာရဒေဆုံးတဲ့အန္တရာယ်ရှိနေသေးတယ်လို့တစ်ဖက်မှာတိုင်းပြည်စည်းဝါးရေးအတွက်စိုက်ပျိုးမြေလိုအပ်လာတာကြောင့်အခုလိုမိုင်းရှင်းလင်းရေးလုပ်ဖို့ဖြစ်လာတာပါခင်ဗျာ တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
စင်တော်ဝင်းမင်ပါမြန်မာနိုင်ငံရွေးကောက်ပွဲနှစ်ပတ်ခန့်သာလိုတဲ့အချိန်မှာစကိုင်းတိုင်းကံဘလူမျိုးနယ်ကကျေးရွာမှာမျိုးလူသေးသေးတဲ့အထိအကျန်းဖက်တိုက်ခိုက်မှုတွေများလာတဲ့အပေါ်ဘလူရှော့ချနိုင်ဖို့ပြည်အောင်စုကြန့်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီဒီဥက္ကဋ္ဌနှစ်ကိုမေးရမှာရဲချုပ်ဟောင်းလဲဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကထိတ်ဆုံးအစိုးရအဖွဲ့ကအမိန့်ထုတ်တားမြစ်တင်ပြီးရွေးကောက်ပွဲကော်မရှင်ကလည်းကြိုတင်လုံခြုံရေးစီမံလမ်းကြောင်းလွှဲပေးတင်တယ်လို့ဖြေကအခုလိုဆက်ရှင်းပြပါတယ
်။ဒီလိုကျွန်တော်တို့ဒီဘုရားမှာဒါလေးဖားတယ်ကြည့်ကျွန်တော်တမတော်မရှိဘူးဗျာကျွန်တော်တတိယမှာကျွန်တော်လည်းဖားတယ်ကျွန်တော်လည်းစီးရင်းနေတာဟုတ်တော့ဒါလေးကတော့မကောင်းဘူးပေါ့ဗျာကိုဖြစ်နေတဲ့ကိစ္စကြီးပေါ့စိတ်မကောင်းဘူးပေါ့နော်ဒါလေးကပါတီကြီးအားလုံးကနေပြီးတော့ထိတ်တော့မှာပေါ့ဝင်ရဒီဘက်ကဒီပါဘီဖြစ်ဖြစ်တော့ပါတီဒီဘက်ပါရဲ့အင်ဂျီပို့ပြီးတော့ပါတီလမ်းလေးသုံးနေဆိုရဲပါတီမှာတော့ထိတ်တော့ကိုတောင်းလို့ရှိရပေါ့
ဟုတ်ကဲ့အဲ့တော့ပါတီတာဝန်ရှိသူတွေအနေနဲ့ဘယ်လိုတားသိလဲ
ကိုပါတီဝင်တွေဟိုမလုပ်တဲ့တူလဲလက်မလို့တားလို့ရတာပေါ့တို့တော့ဝင်ရဒီဆိုရဲကိုပါတီကိုအားပေးတဲ့လူတွေဆိုလဲဖက်တာပေါ့လေဒီကြားလဲကိုကိုငွေရဲ့မဟုတ်ဘူးနဲ့လောက်ကြတာပေါ့ဒါပေမဲ့ပါတီဆိုရဲကိုတာကတိုင်းကတော့ပိုင်းကအဒီလိုစီရင်လို့ချက်ပူရရကိုဒီကောင်ကပြတဲ့ချိန်မှာမလို့ရဘူးတကယ်အမေတက်ပြီးဆုံးလိုက်ချင်ရတယ်ဗျဒီလိုတောင်းရှိတဲ့အာနာတိရဲ့ပုံစံကပြောမှရတတ်မယ်ချင်လို့ရှိရဗျ
ဟုတ်ကဲ့ဘယ်အဖွဲ့ကအဓိကပြောအပ်တယ်လဲ
နိုင်ငံတော်ကပြောမှာပေါ့ဗျာတမန်ကြီးနဲ့အားသာကိုဒီဌာနတူတက်တဲ့အကြီးရောဒီကျဲမှလူမှုစုအားတွေဘာလို့ကမ္ဘာတက်တရှိတာလဲဗျာဒါလည်းကျော်လူမှုဆောင်ရွက်နေကြတာပဲအများကြီးလို့လဲဟိုစိတ်နှောက်ချက်တက်ရှိတာပေါ့ဗျာဒါကြောင့်ဒီနေ့ကတော့မလုပ်ပါနဲ့လို့တားလိုက်ရပါတယ
်ဟုတ်ကဲ့ဘယ်အဖွဲ့ကထုတ်တင်လဲဘယ်ဝန်ကြီးဌာနကထုတ်တင်လဲ
ကျွန်တော်မြန်မာတော့တဲ့ဘယ်ဝန်ကြီးဌာနတော့ဌာနထုတ်ထုတ်နိုင်ငံတော်အစိုးရအထောက်အကူအပေါင်းအသင်းတို့ကျွန်တော်ပြည်တယ်ဒီကအစစ်အစ်ကိုအားရပါတယ်ပေါ်စီးတယ်တိုင်းကျညွတ်တယ်ကြည့်ကြည့်ဘောကပြကမှတက်ရပေါ်မှာဟု
တ်ကဲ့အစိုးရရှုံးပေါ့နော်ဥစော်တန်းသင်းတို့
မနက်ကအများကြီးဒီကလေးတွေတော့ကောညတ်ဒီတော့ကိုပြီးရှိရှိပြီးတော့သူကကြကြပါလို့ပြောလိုက်တယ်ဗျာရပ်တော့တက်ချင်ပါဗျာဟု
တ်ကဲ့အဲ့တော့အခုလက်ရှိဘာကြောင့်မထုတ်သေးဘူးလို့ထင်လဲ
အဲ့ဒါတော့မသိဘူးဗျာကျွန်တော်တို့ကမှတော့အချို့နေရာကြီးကြလဲသူပါတိကိဘာလို့ဝင်လဲတလားမသိတဲ့သက်ဆိုင်ရာကိုကြည့်ရလိုက်အဲ့ဒီကအဝင်ပြည်ကဒါကဘလို့လုတ်ကြတာရှိတယ်လေ။ဟိုတပတ်တစ်ပတ်ကလုတ်ကြတယ်ပြန်ပြီးစကြတော့ကြပြီးတော့ပြိုက်ပြီးများလာလို့ဆိုပြကြတာပေါ့။အဲ့တော့မလုတ်တဲ့ဆိုတဲ့အမိတ်ကဩသာတိတ်တမရှိတဲ့အမိတ်ကြီးကထုတ်ပြန်ဖို့လိုတယ်။အဲ့ဒီမိတ်ကအသက်ပြေးဖို့လိုတယ
်။ဟုတ်ကဲ့အခုဥခင်ရဲ့ဒီမဲဆန္ဒနဲ့ရေကုန်စိတ်ကြီးခဏောင်တို့မှာပေါ့နော်။အကျန်းဖတ်မှုတွေမဖြစ်တာကဘလို့ကွာတယ်လို့ထင်လဲ
။မဖြစ်ဘူးဗျ။ကျွန်တော်မဲဆန္ဒတွေကစရရလို့ထဲရပြီးတော့လို့ကျွန်တော်တန်တူကျွန်တော်ကထပ်ပြီးတော့ဒီလိုမျိုးကတည်းကကျွန်တော်တို့ကလည်းကြက်တယ်။မတော်မတော်တပိပြရတဲ့တော့ပါတယ်။အဲတော့တခြားဘက်ကတပတ်ဘက်လောက်တာပြတာရှိတယ်။ချက်ချင်းကျွန်တော်တို့ကွန်ပျူတာပြောလာပြတာရှိတယ်။အတားကြတယ်။ကျွန်တော်တို့ဒီဘက်မှာတော့အဲရတော့ဖြစ်ပေါ်လာဆိုတဲ့ကျွန်တော်ကအများကြီးကြီးရ။ဒီကောင်ကလည်းစိတ်ကြည့်လို့ဟိုဆိုင်ကြီးတွေပုံကြည့်ခဲ့တာကြည့်တော့ကျွန်တော်အကျိုးတွေတိကျပုံပြရတယ်လို့သဘောချစ်ချစ်တတ်တတ်တယ်။မျက်စိတော့ဆရာဘုရားပူချစ်ချစ်။အဲတော့ကျွန်တော်ကဘာလို့ပြောထားလဲ
။ဟုတ်ကဲ့။အဲ့တော့တခြားနေရာတွေမှာဖြစ်တာတွေကြည့်ရင်အဓိကဘာကြောင့်ဖြစ်ပြီးတော့အဲ့ဒါကိုရှော့ချဖို့ဘလို့အကြံပေးကြတယ
်။အဲ့တော့အပြန်လာနေရအပြန်လာတဲ့ပြန်လာလို့ကြောက်မခံနိုင်ဘူး။ဒီကဆရာလို့ဒီကအကြောင်းဆက်ပြပြလို့ပဲ။လူငယ်ကြရဲ့ပြန်ဆိုင်မှုပေါ့ဗျာ
။ဟုတ်ကဲ့။ဘာကြောင့်ဒီတစ်ခါမှအဲ့လောက်ထိပြန်ဆိုင်မှုများလာတယ်ထင်လဲ။အရင်တစ်ခါရေကောက်ပွဲတက်ဆိုင
်။ခက်တာတော့ရေးတန်းတော့ဒီလိုပြစ်တာပြောတာသိနေဖြစ်တာရှိတာတယ်လို့ပြီးရလို့ရှိတယ်။ပြန်လာတယ်ဒါပေမဲ့ပြီးတော့ဒီတော့လည်းကြာလို့ဖြစ်တာ။ဒီကရေဖြစ်စီရဲ့အကြောင်းရတယ်လို့ဖြန်ပြီးနေအတူတယ
်။ဟုတ်ကဲ့။ဘလို့အကြောင်းနေဖန်တီးလာတာမျိုးသတိထားမိလ
ားရပတိပြောင်းပေါ့ဗျာရပတိပြောင်းတယောက်တည်းစတာတော့မကန်တယ်လို့ပြောတယ်ဒါပြည့်တယ်ဖြစ်တာပေါ့နောက်တစ်ခုကလည်းတာဝန်ရှိတဲ့ပုံစံကြီးကကျွန်တော်ပြင်တော့ကြတော့လေဟိုဒါပြည့်ဆိုတာကျွန်တော်ကဒီတဲ့လည်းနေရပြမယ်ပါကျွန်တော်ရုပ်ပုံကော်မရှင်တင်ရတယ်လေကျွန်တော်ကျွန်တော်တင်တယ်ရုပ်ပုံပုံစံဒါလေးကိုကြည့်ပြီးတော့အရှိတူတန်းကြောက်ကိုတောက်မှပြည့်ပြီလေအတူဆိုင်တာတပုတ်လမ်းကြောက်ပြောင်းတယ်မသိတယ်မဖြစ်တော့နေရပြလို့ရှိတယ်ဒါပဲပြင်ဖို့ပြည့်တယ်သူစရာတော့မရှိပါဘူးလေမတင်မနေတော့သွားကြတယ်လားဒီမနေ့သွားနေတော့ပြောဒီကမဟုတ်ဘူးကြည့်ကြည့်ရတယ်။ဟိုအရင်ကကျွန်တော်တည့်ရတူတောက်ကြရတယ်။ခုကဒါတွေကမလုပ်ဖြစ်တဲ့ဘောပေါ့
။ဟုတ်ကဲ့အဲ့ဒီတော့အခုကတော့ကြုံမတားနိုင်ဘူးခုဖြစ်လာတဲ့အနေအထားမှာရော
ဖြစ်လာခဲ့ဖြစ်လာတဲ့အတိုင်းပဲတော့လည်းကဥပဒေကပါလို့ရပါလား။ဒီကဘာခံဖြစ်လာလို့ပေါ့။ဖြစ်လာပြီးမှတော့သာမန်ဖြစ်တာကိုပြောတာဖြစ်တယ်။အကြိုက်ကြတယ်ဒီမဲ့ကြတယ်ပတ်စီနေကြတဲ့ဒါဥပဒေကအရေးပါလေဒီဒီကတကယ်ကြတော့လေပါတီရောင်ပြေးကွဲတယ်ဆိုတော့တရားရဲပါလို့သိစုတကယ်ကြည့်တယ်ဘယ်လို
ဟုတ်ကဲ့ရဲတပ်ဖွဲ့အလင်းနဲ့အချိန်မီတားနိုင်တာမျိုးရော
တကူတော့ရှိတာဗျာဒီကကျုပ်တို့ကဘယ်နေရာကိုသွားမယ်ဆိုသိတော့လေတပြေးပေါ့တို့ကလည်းပြည်သူကြပါပြီးတော့ဒီရဲတပ်ဖွဲ့အချုပ်သွားတယ်ဆိုရင်ရဲငင်းတော့ရှိတာလေ သူပဲလာရတဲ့တို့ဒီဒီဘုကိုရမှာတွေ့လာရတော့အောင်းကနလောက်ကမကောင်းဘူးလေတွားနေကြတာရင်းကြီးဆိုလင်းကချော်ကြီးလားအဲ့မတွေ့ဘူးဟု
တ်ကဲ့အဲ့ဒီညမှာရဲအနေနဲ့ကောဒီအင်အားချိုဖြည့်တာတို့အခုကာလမှာလေ
အဲ့မှာတော့ဒီတော့တို့လေဒီလုံတူရဲ့စီမံလေးအားလို့ဒီမှာပိုင်ပြီးရှိတဲ့ပုဂ္ဂိုလ်ကလည်းတော့မှာအဲ့ဒါကူတဲ့တဲ့တော့တော့တော့လမ်းကြောင်းတွေ့တာလို့ဒီနေ့ရှိတဲ့ညမှာအမှုပေါ်ကြည့်တင်းတော့ကြောက်ကြထားတာလားခန္ဓာတာလားတာဒီပြတ်ဒီမှာတော့ကလိုက်ရင်းရဲ့ဆိုတော့ကျေတက်ဆံအားနေတယ်ကောင်းတာကတော့မပြောင်းလူကြီးအစီမံကြီးကာဝေးအစီမံကြီးဘယ်လိုချတယ်ဆိုတော့တောင်းရှိဖို့စဉ်းစားနေတယ်ဒီကိစ္စမျိုးကကျေတက်ကာဝေးကြီးကြပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးခင်ခင်ဗျာကျွန်တော်ဝယ်မယ်ပါ
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်အတွက်သောတာရှင်နေနားဆင်ရမှာကတော့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပဖို့နှိကက်လာတာနဲ့အမျှအာဏာရပါတီအတိုက်ခံပါတီအပါအဝင်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးနေကြချိန်အဓိကပါတီကြီးနှစ်ခုကြားမှာအပြိုင်ဆိုင်အင်အားပြတာတွေလူအသက်ဆုံးရှုံးရတဲ့အထိအပြန်အလှန်ခိုက်ရန်ဖြစ်ပွားမှုအပါအဝင်လူများပြားထိခိုက်ဒဏ်ရာရတဲ့အထိရင်မတော်တဆမှုတွေပါဖြစ်ပွားနေပါတယ်ဒေသတွေနယ်မြေလုံခြုံရေးနဲ့အများပြည်သူလူထုအသက်အန္တရာယ်ရှိလာနေတဲ့အနေအထားမှုအာဏာရပါတီ NLD အပါအဝင်သက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကထိမ့်ထိမ့်တိမ့်တိမ့်ထိထိရောက်ရောက်ကြံ့မှတ်ကြဖို့ရွေးကောက်ပွဲစောင့်ကြည့်သူတွေကအစိုးရတကြီးအကြံပေးလိုက်ကြပါတယ်။ရွေးကောက်ပွဲကျင်းပခြင်းဟာမြန်မာနိုင်ငံမှာကမ္ဘာ့ကရောဂါ COVID-19 ကူးစက်မြန်ရောဂါဖြစ်နေတဲ့ကာလလည်းဖြစ်တာမို့လို့ကျန်းမာရေးလမ်းညွှန်ချက်စီမင်းစည်းကမ်းချက်တွေနဲ့အညီလိုက်နာဖို့လိုအပ်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူမမနန္ဒာတင်ကအကြံပေးပါတယ်။ဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်မှာမြန်မာနိုင်ငံရွေးကောက်ပွဲအထူးလေးလာစောင့်ကြည့်ရေးအဖွဲ့New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာသိန်းနဲ့ကျမစုမောဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မင်္ဂလာပါမမြနန္ဒာသိန်းရေလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ဒီ2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိခွင့်ပြုထားပါတယ်အဲ့မှာအနည်းဆုံး6ပေခွာပြီးတော့တစ်ချိန်မှာလူ90ထပ်မပိုတဲ့စုဝေးမှုတွေနဲ့အထူးသဖြင့် COVID-19 ကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ကြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမေတ္တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝင်းရံတဲ့သူတွေကြားမှာခိုက်ရံဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်စရာအနေအထားဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာသိန်းတို့အနေနဲ့ပေါ့နော်ဘလို့များသုံးသပ်မိလဲဒီအနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဘလို့ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်တဲ့လို့အကြံပေးချင်တာရှိပါလဲရှင
်ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျန်းမာရေးဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စည်းကမ်းတွေပေါ့နော်ဒီမဲဆွယ်စည်းရုံးတဲ့အခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတတိယရောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုအဲ့ဒါကတော့ဘလို့ဖြစ်လဲဆိုဒီကိုဗစ်မှာသူကဒီလူ90ပေါ့နော်လူကန့်တက်လိုက်တဲ့အခြေအနေပေါ်မှာတခါလေးမှာကိုယ်တည်းလောင်းနေကိုယ်တိုင်းမပါတော့ဘဲနဲ့အဲဒီဝင်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှအဲဒီအုပ်စုလိုက်တွေကထွက်ကြတာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့အဲတွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလမ်းကြောင်းမှာတွေ့တာတွေရှိတယ်ဒီဟာကိုအရေးယူတဲ့ဟာတွေဒီအချိန်ကြီးမလုံနိုင်ခဲ့ဘူးပေါ့နော်အဲဒီအရေးယူမှုအပိုင်းနဲ့အဲကြက်ကြက်မမတ်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရဲ့အဲနောက်ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာအဲတခြားသောဒီမလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်ညင်မအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင် င်အဲ့ဒီအငင်းပွားမှုတွေဖြစ်တယ်ဒီလက်ကျနှက်ကြတဲ့ဟာတွေဖြစ်တယ်ပေါ့နော်
မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းုံနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းုံမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီ NND ရဲ့အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်တဲ့ရပိုင်းတော့ဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အန္တရာယ်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရောဘလို့ကြက်ကြက်မက်မက်ဆောင်ရွက်တင်တယ်လို့အကြံပေးနိုင်တာရှိပါလဲရှင
်အတိကတော့ကျမတို့ကဒီမြို့နယ်တိုင်းမှာဒီရွေးကောက်ပွဲလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျမတို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီမြို့နယ်ရွေးကောက်ပွဲကော်မရှင်အပါလေနောက်ရမီရဖတွေလည်းပါတယ်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျမတို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်ဒါနံပါတ်1နံပါတ်2ကတော့ခုနကဒီကိုယ်စားလှယ်လောင်းနေရပဲထွက်ထွက်ဝန်ရံသူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီခွင့်ပြုချက်တင်ရမယ်ဆိုတော့ဒီအခြေအနေတခုကိုထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးတွေဒီတင်လာတဲ့အခါမှာလည်းဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်လိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတ်တိုက်တွေ့တဲ့အခါမှာဒါပြုတ်တင်ပြီးတော့မှတားဆီးနိုင်မယ်နောက်တစ်ခုကတော့ကျွန်တော်တို့လည်းအခုဒီလက်ရှိလုပ်နေတဲ့ဟာတစ်ခုပေါ့နော်အဲ့ဒါလေးတော့ဗာလဲဆိုတော့ဒီ early warning sign တွေပေါ့နော်ဒီ early warning sign တွေကိုဒီလုံစေခြင်းနဲ့ဒါတော့ဗာလဲဆိုတော့ဒေတာတစ်ခုမှာပေါ့နော်ဥမာဒီအငင်းပွားမှုကဒီဖြစ်ပွားတော့မယ်ဒါဖြစ်တော့မယ်ဒါပြိပကဖြစ်တော့မယ်အသွင်ကိုစောင့်နေပြီဆိုတာနဲ့ဒါတွေးတဲ့လူတွေကဒီကောက်ပတ်ဆိုင်လုံးငင်းကော်မတီကိုအကြောင်းကြားတာမျိုးတုံးမှုလို့ရှိရင်အနည်းဆက်ဆုံးရစခန်းကိုအကြောင်းကြားတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုကြွတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီရီကောက်ပွဲဒီလူမျိုးရင်းနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီကောစင်တာတွေဖွင့်တင်တယ်ပေါ့နော်ဒီကောစင်တာတွေမှာဒီမက်ဆန်နာရှင်ပြည်သူလူထုတယောက်ယောက်ကပဲဖြစ်ဖြစ်ဒီရီကောက်ပွဲဆောင်ကြည့်အဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီဆိုတာနဲ့ဒီနေရာမှာတော့ဒီပြိပကဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီးအခုအချင်းများနေကြပြီးချက်ချင်းဒီဟောပေါ့နော်ဒီလူမျိုးရင်းကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလူမျိုးရင်းကရောက်လာအောင်ပါပေါ့နော်ဥမာဒီဟိုဇကားတွေရဲ့လို့ဟိုပွဲပြီးတော့မှဒါရေကရောက်လာမယ်ဟာပြီးသွားပြီးဟိုစေယုံရောက်သွားပြီးဒါမျိုးဆိုလို့ရှိရင်တော့မထိရောက်နိုင်ဘူးပေါ့နော်အဲ့လိုမျိုးထက်ဆိုင်ရင်တော့ကျွန်တော်တို့ကဒီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ဒီ၈ရက်နေ့ထိပေါ့နော်ဒီ၈ရက်နေ့ထိကိုကြည့်ကြည့်မှတ်မှတ်ဒါကင်ပယ်ဖို့လိုတယ်ဒီအပြည့်တည်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပေးမှုတို့ဆိုတာကလည်းဒါတူတူဖွဲ့တယ်ပေါ့နော်ကော်မရှင်တဖွဲ့တွေနဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှာမရှိဘူးသူကဒီလုံခြုံရေးလည်းလိုအပ်တယ်အဲ့တော့ကျွန်တော်တို့ဘာလဲဆိုတော့သတင်းချက်လက်စစ်ဆေးမှုတွေလည်းမြန်ဆန်နေရမယ်ပေါ့နော်မြန်ဆန်နေရမယ်ချက်ချင်းဒီရောက်ကအကြောင်းကြားပြီဆိုရင်တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတွက်တွင်မှာဒါအရေးတကြီးလှုပ်ဆောင်ခြင်းတယ်လို့ကျွန်တော်တို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာပေါ့နော်အဲ့တော့ဒီလိုစီယုံရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အချိန်မှာဝင်းရံနေတဲ့သူတွေအတွက်တွေမကောက်ဘူးပေါ့နော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရရှိပါတယ်ဒီတော့အရေးတကြီးလိုက်နာရမယ်လမ်းညွှန်ချက်တွေကရောမမျက်နှာနာတင်အနေနဲ့ဘလို့အကြံပြုချင်တာရှိပါလဲရှင
်ပါတီကဟိုသူတို့ဒီဝင်းရံသူတွေကိုမထွက်ဖို့ဆိုပြီးတော့မှထုတ်ပြန်တဲ့ဟာမျိုးတွေလို့ရှိတယ်ပေါ့နော်ဒါပေမဲ့လည်းပဲဒီကြက်ကြက်မက်မက်ဒီလုံနိုင်မှုကြတော့ဒီခတ်သွားတယ်ပေါ့နော်အမှဝင်းရံသူဆိုတာကလည်းပါတီဝင်ဟုတ်ရင်လည်းဟုတ်မယ်ဒီမဟုတ်တာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့လည်းပဲဒီတက်ပို့မှုပြီးတော့ဒီတင်းကျပ်တဲ့စီမင်းစည်းကမ်းတွေပေါ့နော်ဥမာပါတီဝင်တွေမထွက်ရအောင်ဆိုတဲ့ဟာမျိုးတစ်ခုခုပဲဖြစ်ဖြစ်ဒီလိုမျိုးထုတ်တာမျိုးပဲဖြစ်ဖြစ်တကယ်လို့သွားမယ်ဆိုလို့ရှိရင်လည်းဒီစီမင်းစည်းကမ်းတွေနဲ့အညီဒီလူ90ထက်မပိုအောင်ဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုဒီပါတီတွေကဒီတိုင်မင်တင်နေစောင့်ကြည့်တင်နေဒါပေမဲ့အရေးကြီးဆုံးကတော့ဗာလဲဆိုတော့ဒီအထူးရဲပေါ့နော်အခုဆိုရင်ကျမတို့ကြည့်ရတဲ့လောက်ကဒီအထူးရဲတွေကိုဒီရွေးကောက်ပွဲနေ့တနေ့ပေါ့နော်ဒီရွေးကောက်ပွဲနေ့အတွက်ဒီတာမုံရင်မဲယုံသုံးပစ္စည်းတွေတည်ဖို့ပြုဖို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်လို့ကျမတို့သိရတယ်ဥမာဒီမက်ဆက်စီယုံရေးပိုင်းနေအပြည့်ဒီဝန်ရံသူတွေသွားတဲ့လမ်းတွေမှာဒီလုံခြုံရေးကိုမတွေ့ရအောင်ပေါ့နော်ဒီလုံခြုံရေးကိုမတွေ့ရခြင်းဟာကျွန်တော်တို့ဒီပြဿနာတွေဖြစ်နိုင်ဖို့အတွက်ကိုပို့ပြီးတော့မှဒီဥတည်စေတဲ့အထူးသဖြင့်ကတော့ဒီရွေးကောက်ပွဲဆိုင်ရာပြိပခါနဲ့ဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေတယ်ပေါ့နော်ဆိုတော့ဒီအတွက်ကြောင့်မို့လို့ဆိုရင်ကျွန်တော်တို့က ဒီတင့်တော်တဲ့ထုတ်ပြန်ချက်တခုကိုကျမတို့အမြန်ဆုံးဒါထုတ်ပြန်ချက်တဲ့ပေါ့နော်ဥပမာဝင်းရံလူတွေဆိုလို့ရှိရင်လည်းဒါကွန်ပျူတာတရားမယ်ဆိုတဲ့ဟာမျိုးအဲဒါမို့လို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော်ဒီလိုမျိုးတွေဒါလေလုံမှာဒါကျမတို့ဒီအနေနဲ့ကင်းမယ်ပေါ့နော်နောက်တစ်ခုကတော့ဒီကိုဗစ်စီးမီးစီးကနေဘယ်နာဥဆိုရင်ခေါ်ယူတတိပေးတဲ့အခြေအနေ
ကအထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်။မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရရွေးကောက်ပွဲကိုကျင်းပခွင့်မပေးတာတွေရှိတယ်။ဒါမဲ့ချင်းပြည်နယ်ဘလောက်ဝဘတ်ဆိုရင်ရွေးကောက်ပွဲကျင်းပခွင့်ပေးလိုက်တာရှိတယ်။အဲ့တော့ဒီလိုမျိုးနယ်မြေဒေသလုံခြုံမှုစိုးရိမ်စရာနေရာတွေကပြည်သူလူထုရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့ပြည်နယ်နဲ့တိုင်းတာဝန
ို့ပြီးခဲ့တဲ့ဒီ3ရက်တာပေါ့နော်ဒီအောက်တိုဘာ19ရက်20 22မှာကျွန်တော်တို့ဒီနိုင်ငံရေးပါတီ30ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်နောက်ပြီးတော့ဒီရက်ဖက်အဖွဲ60ကျော်ပေါ့နော်ဒီဒေတာဒရင်းပေါ့ဒေတာဒီမှာရှိတဲ့ဒီ local CSO တွေပေါ့နော်ဒီ local CSO တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပါတော့เนาะဟိုအထူးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီအရက်ဖတ်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်စစ်ညီညာရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့เนาะပုံမှန်ဒါတွေ့ဆုံမှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီ alert လုပ်တဲ့စနစ်ပေါ့နော်ဒီ alert လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူးနောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာကလည်းကျွန်တော်တို့ကဟိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ဘူးလေခါလေကြရင်လို့ရှိရင်တော့ဆင်းဆက်ညီနိုင်ခြင်းအားဖြင့်သူကအဆင်ပြေသွားတဲ့အခြေအနေမျိုးကြီးလည်းရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒီ engagement တွေကိုပို့ပြီးတော့မှလုပ်ပေးရမယ်ပေါ့နော်ဒီနေရာမှာဒီဆင်းဆက်ညီနိုင်ရေးဒီလုပ်တဲ့ဟိုအုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်တစ်ဖက်နဲ့တစ်ဖက်နဲ့မဆွေးနွေးမိပဲနဲ့စကားမပြောမိပဲနဲ့လုံခြုံရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါလီကောက်ပွဲမကျင်းပအောင်ဆိုပြီးတော့မှဒီပယ်လိုက်မိတာရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်သိမ့်ပယ်ထိုက်တဲ့ကြေးရွာတချို့ရှိနိုင်တယ်အတိကတော့စုံကြီးစကားပြောမှသာဒီကျွန်တော်တို့ကဘယ်လောက်အခြေအနေကြီးဖြစ်နေလဲဘလို့ဖြစ်နေလဲအဲ့ဒီဟာကဖြေရှင်းလို့ရသလားမရဘူးလားပေါ့နော်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့သိနိုင်တယ်အဲ့လိုပုံစံမျိုးနဲ့သွားမှဒါလည်းရွေးကောက်ပွဲနေ့မှာလူတွေကဒါနဲ့ထွက်ပြေးမှာပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆိုရင်တော့ရွေးကောက်ပွဲကျင်းပဖို့ကလည်း15ရက်ပဲလူတော့တဲ့အချိန်မဲပေးမဲ့ပြည်သူတွေကိုရွေးကောက်ပွဲဆောင်ကျဉ်သူတယောက်အနေနဲ့မမျှနန္ဒာတင်ဘာသတင်းစကားပါချင်တာရှိပါလဲ။နောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုရောဒီအခြေအနေမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်ဘာတွေကိုထပ်ပြီးသတိပေးချင်တာရှိပါလဲရှင်
။အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်။ဟိုတစ်ပိုင်းကကြတော့ခုနဒီ COVID ပေါ့နော်။ကျန်းမာရေး security ပေါ့။ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးအခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းတစ်ထဲဒီဖြည့်ရှင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါကလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကဒါကျွန်တော်တို့တွေကဒါဒီဝေဖန်ပြောဆိုနေရဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလုတ်ရတဲ့အခါမှာလည်းကိုယ်တိုင်ကိုယ်ကျလုတ်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူတို့မှလည်းအခက်အခဲတွေတော့ရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်များတယ်ဆိုတော့တူတဖြစ်ကတော့ဒီလိုရက်မျိုးမှာဒီကောင်းတာကတော့ဒီပြည်ကောက်ပွဲကော်မရှင်အနေနဲ့ဥမာဒီနိုင်ငံရေးပါတီတွေကနေအကြံပြုချက်တွေကိုတောက်လျှောက်ရယူနေတာမျိုးပေါ့နောက်တစ်ခါလေကြတော့လေအစည်းအဝေးလုပ်တာဆိုတာအချိန်ကုန်တဲ့ခါကျတော့အစည်းအဝေးရေလို့မဟုတ်ပေမဲ့လည်းဒီနေရာမှာတော့ဒီလိုဖြစ်နေတဲ့ဒါဆိုလို့ရှိရင်ချက်ချင်းဖြည့်ရှင်းနိုင်တဲ့ဒီ communication လမ်းကြောင်းလေးတွေပေါ့နော်လမ်းကြောင်းလေးတွေကိုကျွန်တော်တို့ကဒီချမှတ်ထားဖို့လိုတယ်နောက်တစ်ခုကကျတော့ဒီတာဝန်ယူမှုတာဝန်ခံမှုပေါ့နော်တစ်ခါလေကြရင်တော့ကျွန်တော်တို့ရဲ့ဒီလူမှုအဖွဲ့အစည်းပေါ့နော်ဒီကျွန်တော်တို့လူမှုအဖွဲ့အစည်းကဒီဘယ်သူမှဘာတာဝန်ရှိမှန်းမသိဘူးနော်ပြီးတော့ကိုယ့်ရဲ့တာဝန်ကိုလည်းကိုကဘယ်လိုပြောမလဲအတုံးမပြူရဲတဲ့ဟာမျိုးလည်းရှိတာပေါ့နော်ကို့ဥမာဒီသတင်းတစ်ခုကတော့ရောက်လာပြီပေါ့ဥမာထားပါတော့မြို့နယ်ကော်မရှင်မှာပဲဖြစ်တယ်မဟုတ်ရင်ဒီရက်ဖက်တစ်ခုခုမှလည်းကို့ဒီသတင်းလေးတစ်ခုကိုတော့ကိုကရလိုက်တယ်ဒါလည်းပဲဒီရွေးကောက်ပွဲရဲ့လုံခြုံရေးအတွက်အရေးကြီးရယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ကိုကဒါကိုဆုံးဖြတ်နိုင်တာကိုလုံနိုင်တာဒါချက်ချင်းလုပ်ဖို့ဒါမှမဟုတ်ကိုမလုံနိုင်ဘူးဆိုရင်ချက်ချင်းဒီဟာကိုဒီတက်ဆိုင်တဲ့သူတွေစီကိုသတင်း message ကိုအရောက်ပို့ဖို့ပေါ့နော်အဓိကဒီ communication ကောင်းကောင်းလုပ်ဖို့လိုပါတယ်နောက်ပြီးတော့မှဒီမှာကဒီစိတ်ဆက်ညီညာရေးအဖွဲ့တွေကပို့ပြီးတော့မှအားကောင်းဖို့လိုတယ် နော်အကောင်းနေဖို့လိုတယ်နောက်တစ်ခုကလည်းဒီဒေတာတိတိမှရှိတယ်ဒီရက်ဖက်အဖွဲ့ပေါ့နော်ဒီရက်ဖက်အဖွဲ့တွေကိုလည်းဖိတ်ခေါ်ပြီးတော့မှဒီလိုမျိုးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီအခြေအနေတွေရှိနိုင်တယ်ဆိုလို့ရှိရင်တို့ကိုဒီတက်ဆိုင်ရာကိုအကြောင်းကြားပေးဖို့အတွက်ကိုပူးပေါင်းဆောင်ရွက်ရတဲ့ဟာမျိုးကိုတော့လုပ်ရမယ်ပေါ့နော်ဆိုလိုချင်တာကတော့ဒီအချိန်မှာဒီလိုအခက်ခဲတွေပေါ့နော်ဒီဘေးကနေဒီကယောဂါရှိနေတဲ့အချိန်မှာတူတူရောက်တဲ့အင်အားတွေနဲ့ကျွန်တော်တို့ကလုပ်လို့မရဘူးအဲ့အတွက်ကြောင့်မို့လို့အလုံးကဒီပူပေါင်းပြီးတော့မှဒီလူမျိုးကြီးနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့များတော့ဒီအကြံပြုချက်တွေကိုဟိုလှုပ်ဆောင်နိုင်တဲ့များတတ်နိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်ပါတယ
်မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲဘာအားနည်းချက်တွေရှိနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီရပိုင်းရုပ်ောက်ပွဲနဲ့ပတ်သက်ပြီးလူပြောအများဆုံးဝေဖန်မှုအများဆုံးကိစ္စတစ်ခုကတော့ပြည်တော်စုရုပ်ောက်ပွဲကော်မရှင်ကနေရုပ်ောက်ပွဲများကျင်းပခြင်းမပြုမိအနေအမြင်များစရင်ထုတ်ပြန်ကြေညာလိုက်တဲ့ကိစ္စပါပဲအရင်2015အထွေထွေရုပ်ောက်ပွဲတုန်းကထက်ရုပ်ောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကြီးရွာအုပ်စုတွေပုံပြီးများလာတဲ့ကိစ္စအစိုးရနဲ့အဆင်မပြေတဲ့အတိုက်ခံပါတီလိုလိုဖြစ်နေတဲ့ရခိုင်မျိုးသားပါတီ AMP 2015တုန်းကအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်9ခုမှာရွေးကောက်ပွဲမကျင်းပနိုင်တဲ့ကိစ္စရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာလိုက်တဲ့မြို့နယ်ကြီးရွာတချို့မှာတိုက်ပွဲတွေဖြစ်ပွားတာလည်းမရှိတည်ငြိမ်နေတယ်လို့ဆိုတဲ့ကိစ္စစတဲ့အကြောင်းအရာအမျိုးမျိုးကြောင့်မကြည်မနက်ဖြစ်ဝေဖန်မှုများကြတာဖြစ်ပါတယ်နိုင်ငံရေးသမားတွေအပါအဝင်တချို့လူတွေကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုလိုက်ပြီးအခြားတိုင်းသားပါတီတွေကိုနှိပ်ကွတာဖြစ်တယ်ဆိုသည့်အထိဆွတ်ဆွဲတာတွေ့ကြရပါတယ်ရွေးကောက်ပွဲကျင်းပနိုင်ခြင်းမပြုမဲ့နယ်မြေများစီးရင်ဘလောက်များနေသလဲရွေးကောက်ပွဲဟာဘလို့အပြစ်အနာစာတွေရှိနေသလဲဝေဖန်သူတွေရဲ့ဆွတ်ဆွဲချက်တွေကရောမှန်ကန်မှုရှိပါရဲ့လားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီပြဿနာတွေအကြောင်းလေ့လာကြည့်ကြရအောင်ပါ
အားလုံးပါဝင်ရှင်းပြကြတဲ့ပထမဦးဆုံးရွေးကောက်ပွဲလို့ခေါ်ရမယ့်2015တုန်းကမြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပတာ9မြို့နယ်တစ်စိတ်တစ်ပိုင်းမကျင်းပတာ32မြို့နယ်တွေကကျေးရွာအုပ်စု453ရွာပါဝင်ခဲ့ပါတယ်အခု2020ပြည်မှာတော့မြို့နယ်တစ်ခုလုံးရွေးကောက်ပွဲမကျင်းပနိုင်တာ15မြို့နယ်တစ်စိတ်တစ်ပိုင်းမကျင်းပနိုင်တာ42မြို့နယ်တွေကရက်ွက်နဲ့ကျေးရွာအုပ်စု981စုပါဝင်ပါတယ်အသေးစိတ်ပြောရရင်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာရော့ကျသွားပြီးပဲခူးနဲ့မွန်ပြည်နယ်မှာတော့2015အတိုင်းလောက်ပဲဖြစ်တာတွေ့ရပါတယ်။ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာပုံများလာတာကတော့ရခိုင်နဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။ဒီကြီးညာချက်ကြောင့်အဓိကအထည်နာသွားရတာကတော့ရခိုင်မျိုးသားပါတီ ANP ပါ။ကျင်းညာချက်အရရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပမဲ့မဲဆန္ဒနယ်မြေတွေအဖြစ်ပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်10နေရာနဲ့ပြည်နယ်လွှတ်တော်အတွက်18နေရာစုစုပေါင်း35နေရာပါသွားပါတယ်။အဲ့ဒီနေရာတွေမှာ2015တုန်းက ANP ဟာပြည်သူ့လွှတ်တော်9နေရာအမျိုးသားလွှတ်တော်9နေရာနဲ့ပြည်နယ်လွှတ်တော်အတွက်16နေရာစုစုပေါင်း32နေရာတောင်အနိုင်ရထားခဲ့တာပါ။ရှမ်းပြည်နယ်မှာတော့မိုင်းကင်မြို့နယ်ဟာတိုက်ပွဲလည်းမဖြစ်တည်ငြိမ်မှုလည်းရှိတဲ့နေရာဆိုပြီး2015တုန်းကအနိုင်ရခဲ့တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဇောရကတက်ပါတယ
်။ရွေးကောက်ပွဲကျင်းပခြင်းမပြုမဲ့နယ်မြေတွေစီးရင်ဘလို့သတ်မှတ်တယ်။ဘသူတွေစီကသဘောထားတောင်းခံတာနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒင်းစာရှင်းလင်းပွဲမှာရှင်းခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်အဲ့ဒီနယ်မြေစစ်ပွဲတွေတိုက်ပွဲတွေဖြစ်မနေရဘူးမတီးမငိမ်ဖြစ်မနေရဘူးဆိုတာကတော့ရှင်းပါတယ်ဒါရင်မကအဲ့ဒီနေရာမှာအုတ်ချုပ်ရေးပိုင်းဆိုင်ရာတရားဥပဒေစိုးမိုးရေးကောင်းကောင်းလုံနိုင်ရဲ့လားဆိုတာမျိုးလိုပါတယ်ရွေးကောက်ပွဲကျင်းပမှာဖြစ်လို့ရွေးကောက်ပွဲကျင်းပမဲ့ကော်မရှင်အဖွဲ့ဝင်တွေမဲယုံတာဝန်ယူမဲ့လူတွေအုတ်ချုပ်ရေးပိုင်းဆိုင်ရာတွေသွားရောက်တာဝန်ယူလို့ရဖို့လိုပါတယ်ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေပြိုင်ဆိုင်ကြမဲ့ပွဲဖြစ်တာကြောင့်အဲ့ဒီနိုင်ငံရေးပါတီဝင်တွေအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေလွတ်လွတ်လပ်လပ်သွားလာလို့ရသလားမဲဆွယ်စည်းရုံးလို့ရသလားရွေးကောက်ပွဲကျင်းပချိန်မှာလွတ်လွတ်လပ်လပ်ဝင်ပြီးလေးလာစောင့်ကြည့်လို့ရသလားဆိုတဲ့အခြေအနေကောင်းရှိဖို့လိုပါတယ်ဒါရင်မကမဲပေးကြမှာကတိုင်းသားပြည်သူလူထုဖြစ်တာကြောင့်သူတို့ကိုဘယ်လက်နက်ကင်အဖွဲ့စည်းတွေကချင်းချောက်မှုရှိနေသလဲ ဖိအားပေးပြီးပါတီတစ်ခုခုကိုမဲပေးအောင်စေခိုင်းတာမျိုးရှိနေသလားပါတီတစ်ခုခုကိုမဲမပေးဖို့ချင်းချောက်တာမျိုးရှိနေသလားဆန်းစစ်ပြီးလွတ်လွတ်လပ်လပ်အကြောက်လန့်ကင်းကင်းမဲပေးနိုင်ဖို့လိုအပ်ပါလိမ့်မယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့အဲ့ဒီအချက်တွေသိနိုင်ဖို့အတွက်အစိုးရဖွဲ့ရုံးဝင်ကြီးဌာနကာကွယ်ရေးပြည်ထောင်ရေးဝင်ကြီးဌာနတွေစီကနေသဘောထားမှတ်ချက်တောင်းနေအောက်ခြေကော်မရှင်အဆင့်ဆင့်ကိုလည်းသဘောထားတောင်းနေလို့ဆိုပါရယ်အဲ့ဒီသဘောထားမှတ်ချက်တွေအပေါ်ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တာလို့ပြောပါရယ်အဲ့ဒီအချက်လက်တွေကိုကြည့်ရင်ရခိုင်ပြည်နယ်တွေကမြို့နယ်ကိုမြို့နယ်အခြားရက်ကွက်နဲ့ကျင်းရွာအုပ်စု152ခုမှာဘာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့မဖြစ်နိုင်ဘူးလဲဆိုတာပေါ်လွင်လာပါလိမ့်မယ်။ရှမ်းပြည်နယ်တွေကမိုင်းကင်မြို့နယ်ပြည်ထနာကတော့ပုံစံတစ်မျိုးပါ။အဲ့ဒီမှာ NLD ပြည်ခိုင်ဖြူ SNLD SNDP နဲ့တအောင်ပလောင်အမျိုးသားပါတီတို့ဝင်ပြိုင်ကြပါလိမ့်မယ်။ကော်မရှင်ကအခုလိုကြေညာလိုက်တဲ့အခါ NLD ပြည်ခိုင်ဖြူ SNLD SNDP လေးပါတီကရွေးကောက်ပွဲကျင်းပဖို့လက်မှတ်ထိုးပြီးပြန်တောင်းဆိုကြပါတယ်။တအားပလောင်မျိုးသားပါတီကလက်မှတ်မထိုးပါဘူး။အကြောင်းကတော့သူတို့ပါတီမဲဆွယ်စည်းရုံးဖို့လှုပ်ချိန်ရှမ်းလက်နက်ကိုင် RCSS SSA အဖွဲ့ရဲ့ချင်းချောက်တားမြစ်မှုတွေရှိခဲ့ပြီးသူတို့အနေနဲ့ကော်မရှင်ကိုလည်းတိုင်ကြားထားခဲ့တာကြောင့်လို့ဆိုပါတယ်။ပြောရရင်မိုင်းကင်မှာရွေးကောက်ပွဲမကျင်းပဖို့ကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာNLD ပါတီနဲ့မပတ်သက်မသက်ဆိုင်ဘူးဆိုတဲ့သဘောတွေ့ကြရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဝေဖန်နေကြတဲ့မိုင်းကင်ပလဝနဲ့ပေါတောမြို့နယ်တွေမှာရွေးကောက်ပွဲကျင်းပဖို့ဖြစ်မဖြစ်စီစစ်ပြီးထက်ကြေညာပေးမယ်လို့ဆိုထားပါတယ်။2015တုန်းကတော့နောက်ဆုံးကြေညာချက်အောက်တိုဘာလ28ရက်နေ့မှာထုတ်ပြန်ခဲ့တာကြောင့်စောင့်ကြည့်ရအောင်မယ့်အခြေအနေဖြစ်ပါတယ်
။ရွေးကောက်ပွဲကိုမတမာမှုလုပ်တဲ့လူတွေဟာအဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာမမှန်မကန်တခါတရံလက်တလုံးကြားမတမာမှုလုပ်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာလုတ်ခဲ့ပြီးတဲ့ရွေးကောက်ပွဲတွေမှာအဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးအပြစ်အနာစာတွေရှိနေစေဖြစ်တာတွေ့နိုင်ပါတယ်အကြောင်းကတော့ဥပဒေနည်းဥပဒေလုတ်ထုံလုံနည်းတွေရဲ့အာဏာချက်တွေကအဓိကဖြစ်တာတွေ့နိုင်ပါတယ်နမူနာအားဖြင့်ရခိုင်ပြည်နယ်မှာမဲပေးနိုင်သူ 18,000 ကျော်လောက်ပဲရှိတဲ့မောင်တော်တမျိုးနယ်တဲကိုအမျိုးသားလွှတ်တော်မဲဆန္ဒနဲ့နှစ်ခုသတ်မှတ်ထားတာမဲပေးသူ 1,400 ကျော်ပဲရှိတဲ့ကိုကိုချိုးမျိုးနယ်ကနေအမတ်3ယောက်ရွေးချယ်တင်မြှောက်စေတာစတဲ့ပြဿနာလိုပြဿနာတွေအများကြီးရှိနေစေဖြစ်ပါတယ်။အလားတူလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်မြေတွေကိစ္စကလည်းအလားတူအပြစ်အနာစာမကင်းတဲ့ကိစ္စတစ်ခုဖြစ်ပြီးဥပဒေနည်းဥပဒေလုံထုံလုံနည်းတွေပြင်ဆင်ပါမှတမတော်လိုအဖွဲ့အစည်းနိုင်ငံရေးနဲ့မပတ်သက်တဲ့ professional တမတော်ပုံစံမျိုးဖြစ်လာပါမှစလေဆုံးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပုံစံမျိုးဖြစ်ပေါ်လာနိုင်လိမ့်မယ်ဖြစ်ကြောင်းပ
ါရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြစ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOE သောရရှင်တွေ Messenger ကနေစာရိုးလေးတွေရေးလာပြီးတော့မေးလာကြတာတွေကိုဖြစ်ကြားပေးကြပါလိမ့်မယ်။ပထမအဆုံးကိုမော်လက်ရှင်တဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE ဝိုင်းတော်သားတွေအားလုံးကပ်ဘေးရောဂါကင်းဝေးကြပါစေတဲ့ဟုတ်ကဲ့အခုလိုဆုတောင်းမြတ်တာပို့သားတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုသူဆိုတဲ့သောရရှင်ကလည်း Messenger မှာစာတော်လေးရေးပြီးတော့သူသိချင်တာမေးလာတာပါတက်တောင်တည်င်းလောကအစီအစဉ်နောက်ခံတချင်းနာမည်တည်ချင်ပါတယ်ဟုတ်ကဲ့ပါကိုသူရေတချင်းနာမည်ကတော့ Money in the Air ဖြစ်ပါတယ်ဒီတချင်းကအပြင်မှာပတ်စံနဲ့ထုတ်လို့ပြီးတော့ဖြန့်ချရောင်းချတဲ့တချင်းမျိုးတော့မဟုတ်ပါဘူးရှင်။ရုပ်မြင်သံကြားရုပ်ရှင်ဒီလိုမျိုးရုပ်တံထုတ်လွှင့်မှုအစီအစဉ်တွေမှာအသုံးပြုဖို့ထုတ်လွှင့်ထားတဲ့ရုပ်တံလွှင့်တချင်းဖြစ်ပါလိမ့်။ဒါကြောင့်မလို့ဒီအများအနေနဲ့ပေါ့နော် YouTube တို့ Facebook တို့လိုမျိုးခန္ဓာဆောင်မီဒီယာစာမျက်နှာပေါ်မှာရှာကြည့်ရင်တော့တွေ့မှာမဟုတ်ပါဘူးရှင်။အစီအစဉ်တို့ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ Easy Link ဆိုတဲ့ Facebook account ပိုင်ရှင်ကလည်းခက်တူတူပဲမေးလာတာပါ Messenger မှာလှမ်းပြီးတော့မဲတရာကျော်အစီအစဉ် TV မဂ္ဂဇင်းမှာမလွင်ဘူးလားတဲ့ဟုတ်ကဲ့ဒီသောရရှင်က TV မဂ္ဂဇင်းလို့ပြောထားလို့အဖက်စင်စနေ TV မဂ္ဂဇင်းမှာထုတ်လွှင့်ပေးတဲ့တက်တက်ရောင်သတင်းလောကအစီအစဉ်ကိုပြောရဲထင်ပါရဲ့နော်ဟုတ်ပါတယ်ဒီသတင်းပတ်တွေဒီမှာကျွန်မ
တတရံတရင်လွှာကိုရုံမြင့်တန်ချာမှာမှလွင့်ပေးတာအတိအကျပြောရမယ်ဆိုတော့တလားလောက်ရှိပါပြီ။အခုမြန်မာနိုင်ငံမှာရွေးကောက်ပွဲကာလဖြစ်နေလို့ရွေးကောက်ပွဲအထူးအစီအစဉ်သကဝိုင်းဖြစ်နေဆွေးနွေးခန်းအစီအစဉ်အရှိကိုအပတ်စဉ်စနေမဲ့ကစင်းစီစီမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကဒီကျွန်တော်တို့ရွေးကောက်ပွဲကျင်းပတဲ့အချိန်ထိထုတ်လွှင့်ပေးသွားမှာပါ။ဒါကြောင့်မလို့ရုံမြင့်တန်ချာအစီအစဉ်မှာလောလောဆယ်ဒီတတရံတရင်လွှာကိုမတွေ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းရေဒီယိုအစီအစဉ်မှာတနင်္လာနေ့ည9:00ကနေပြော10:00အစီအစဉ်နောက်ပြီးတော့ဒီနေ့မနေ့အစီအစဉ်မှာပြန်လွှင့်ပေးနေပါတယ်။နောက်ပြီးတော့မြန်မာနိုင်ငံအတွင်းကဖမ်းယူကြည့်ရှုနိုင်တဲ့မြေကြီးမှရုပ်သံအစီအစဉ်မှာဆိုရင်လည်းမနေ့8:00ကနေ15မိနစ်အထိဒီ VOE ကတင်ဆက်ပေးနေတဲ့မြေကြီးမှအတွက် VOE သတင်းအစီအစဉ်မှာ Pop Culture ကဏ္ဍမှာကြည့်ရှုလို့ရပါတယ်။ဒီအစီအစဉ်ကိုလည်းရုပ်မြင်သံကြားကမကြည့်ပြရင်မြေကြီးမှရုပ်သံ Facebook စာမျက်နှာမှာပြန်ပြီးကြည့်ရှုနိုင်ပါတယ်ရှင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုအခုဖော်ပြပေးကြပါမယ်ရှင်။ကျမတို့ဒီအင်္ဂါညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ပြီးတော့ဒီသတင်းရှင် Rain Google ဆိုတဲ့သတင်းရှင်ရေးလာတာပါ
။မင်္ဂလာပါ VOE မအေးစံနဲ့ကြော်ခင်ဗျ။ပြီးခဲ့တဲ့အင်္ဂါညကထုတ်လွှင့်သွားတဲ့ဆွေးနွေးခန်းကိုနားထောင်ဖြစ်ပါလေ။ဆွေးနွေးထားတာကိုတစ်ခုလုံးခြုံကြည့်ရင်ဗတ်လိုက်တဲ့ဒုက္ခမှု၊ဟေဘူးကဆန်တဲ့စဉ်းစားမှုတွေကလွှမ်းမိုးနေပါလေ။တကယ်တော့သူတို့ပြောသလိုမလွယ်ကူပါဘူး။မဲစင်းကိစ္စကစပြောရရင်ကိုသူတို့မသိသေးတာလေအများကြီးပါမှတ်ပုံနဲ့ရှိမှနေထိုင်ရာကလည်းရပ်ပေါင်း90ဖြစ်ရမယ့်အချက်တွေလည်းပါပါတယ်ဒါနဲ့တည်းမဲပေးဖို့ကအများကြီးလိုနေပါပြီနောက်ပြီးတော့မငင်းချမ်းတဲ့နေရာတွေကိုမဲပေးခိုင်းပြန်ရင်လည်းအတန်ကတမျိုးလာအောင်ပါကိုယ်တိုင်မလေ့လာဘဲနဲ့ဝေဖန်မှုတက်တက်နဲ့တော့မဖြစ်စေချင်ပါဘူးသူတို့ပြောတော့မလွယ်ကူပါဘူးအများကြီးပြင်ဆင်မှုလုပ်ရပါမယ်ဖြေလျှော့မှုတွေလည်းလုပ်ရပါမယ်ဘယ်ဟာမှဖြေလျှော့မှုမရှိတဲ့အနေအထားမှာဗတ်လိုက်တဲ့တွေးခေါ်ဆန်းစစ်မှုတွေမဖြစ်စေချင်ပါဘူးကိုယ်တိုင်ဝင်လို့ကြည့်မှသိမှာပါအပြုသဘောဆောင်တဲ့တွေးခေါ်မှုတွေဖြစ်စေချင်ပါလေပြည်သူတွေကြိုက်လို့ရွေးချယ်တဲ့နိုင်ငံရေးစနစ်ကိုပဲတွားချင်ပါလေ
ဟုတ်ကဲ့ပါဒီတော်ရရှင်ရေးထားတယ်လို့မျိုးဆိုရင်တော့ဟိုမတိပဲနဲ့ရမ်းမပြောပါနဲ့ဆိုလို့ဒီ VOC စီမံပါဝင်ဆွေးနွေးတဲ့သူတွေအကုန်လုံးကဒီရွေးကောက်ပွဲကိစ္စကိုထက်ထဲဝင်ဝင်လေးလာစောင့်ကြည့်နေသူတွေဖြစ်ပါတယ်နော်ဒါကြောင့်မလို့သူတို့ကလည်းအချက်လက်အထောက်အထားနဲ့ပြောထားတာဖြစ်ပါတယ်။အကယ်၍ဒီကိစ္စအပေါ်မှာဒီသရရှင်ဘက်ကနေပြီးတော့ပုံဝင်မကြအောင်ဆိုရင်အချက်လက်ဒီကိုဒီ Facebook ကို online မှာပါရှာကြည့်လို့ရပါတယ်နော်။ကျွန်တော်တို့အစီအစဉ်တွေကိုအခုလိုမျိုးနားထောင်ပြီးတော့အကြံပြုအစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နိုင်ငံမှာမြန်မာနိုင်ငံဆိုလို့မြန်မာနိုင်ငံတခုတည်းမဟုတ်ပါဘူးเนาะအဓိကကမ္ဘာမှာပြန့်နှံ့ပြီးတော့ဖြစ်ပွားနေတဲ့ကိုဗစ်ရောဂါကူးစက်ကပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာတဲ့စာတွေကိုလည်းဆက်ပြီးဖော်ပြပေးချင်ပါသေးတယ်။ဒီမှာ VOE ရဲ့နေ့စဉ်သတင်းဝါသနာရှင်တယောက်ပါဆိုရရေးလာတဲ့သတင်းရှင် Messenger ကနေရေးလာတာပါ။သူကတော့အခုလိုမျိုးကိုဗစ်ကပ်ပြီးဆိုးရွားနေတဲ့ကာလမျိုးမှာဒီမြန်မာနိုင်ငံကရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုချိန်ပြီးတော့မတက်မတာဖြစ်နေရပါတယ်တဲ့။အခုလိုရေးလာပါတယ်။
မင်္ဂလာပါ VOE နေတိုင်းမပြအားပေးနေပါရယ်နော်လူနာရီတနေစားပုံများလာလို့ဆေးကူရီဒေါက်တာရီအရေးပေါ်အသေးတန်လူနေချိန်မှာအနီရီအစိမ့်တွေတိမ့်နေကြီးလမ်းပေါ်စုပြုံထွက်နေကြတာဘာမှလုံလို့မရတော့ဘူးလားရှင်အသေးကန်တသားတွေလို့တိုက်စစ်ထိုးစစ်စင်နေရတဲ့ဆရာဝန်ဆေးကူရီရဲ့တက်တွေကတံမိုးမရှိတော့သလိုခံစားရပါတယ်သိဆုံးသွားကြတဲ့ဆရာဝန်ဆေးကူရီရဲ့တက်သိဆုံးကြရမှုကလည်းတံပိုးမဲ့အသေးပေမဲ့နေသလိုခံစားရပါတယ်ရှင်မင်းကုန်းတွေထုံသတင်းတွေပြအတတ်နိုင်ဆုံးအိမ်မနေကြဖို့ပြောနေသူတို့အတွက်ပြည်သူတွေတိမ့်နေချီလမ်းပေါ်ထွက်နေကြတာကသူတို့အမြင်စိတ်ထဲမှာကျဉ်းနေကြတယ်လို့ထင်နေပါသလားရှင်ဒီလိုလူစုလူဝေးလို့မကောင်းတဲ့ရလဒ်ကိုဖေအဖွဲ့စည်းကတာဝန်ယူပေးမှလဲရှင်အစိမ်လားအနီလားဒါမှမဟုတ်နေရောညမှာ PPE ဝတ်စုံအပြင်နဲ့ရှေ့တန်းကနေတိုက်ခိုက်နေရတဲ့ကျန်းမာရေးဆောက်ရှောက်သူတွေလားရှင်တခုသေးစားပြောချင်ပါတယ်အနီးကလူနာတွေနဲ့ဆောက်ရှောက်ကုသထိတွေ့နေတဲ့ကျန်းမာရေးဝန်ထမ်းတွေမှာလည်းမိသားစုအတိုင်းဝန်နဲ့အသက်တချောင်းပဲပါတယ်ဆိုတာသူတို့သိတအောင်ဆွေးနွေးတင်ပြပေးပါအောင်ရှင်။စာရှင်အမားပါတိုင်းခွလပါရှင်။တခါမှလည်းမရေးပူပူပါအောင်ဘလို့မှမခံစားနိုင်တော့လို့ပါ။ပြောလိုက်တဲ့မိကွန်တွေထုတ်လိုက်တဲ့စီမင်းတွေသူတို့လက်အောက်ကလူတွေလောက်ရနေကမိုးနဲ့မြေလိုကွာခြားနေတာဘလို့တာဝန်ယူဆောင်ရွက်ပေးမလဲလို့ပြည်သူတယောက်အနေနဲ့သိချင်ပါတယ်ရှင်။
ကုဆေယောဂါကပ်ပြီးအခုလိုမျိုးဆိုးရွားနေတဲ့ကာလမှာအခုလိုမျိုးလုံနေကြတာတွေကိုကြည့်ပြီးဘလို့မှမခံစားနိုင်တော့ပါဆိုပြီးဒီသောရရှင်ပြည်သူတယောက်အနေနဲ့ဆိုပြီးရေးလာတာပါရှင်။သူရဲ့မိကွန်းလေးတွေကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေပဲဖြေးချပေးနိုင်မယ်ထင်ပါတယ်နော်။ဒီကိုဗစ်ကုဆေကပ်ပြီးနဲ့ပဲပတ်သက်ပြီးတော့ဒီဆက်ဆက်ပြီးရေးလာရင်နောက်ထပ်သောရရှင်တယောက်ကတော့ တစ်စဲမျိုးနဲ့ကောက်ကြီးကြီးရွာကဆရာအောင်ပါလေဒီတော့ရှင်ကကျွန်တော်မိသားလေးလည်းဖြေကြပေးလို့ကျေးဇူးတင်ပါတယ်ဗျာကျွန်တော်တို့တစ်စဲနဲ့အစွန်ဖျားကိုကိုဗစ်ဖြစ်သူရန်ကုန်ကပြန်ပါလာပါတယ်တောရွာဆိုတော့ကျမရဲ့ဘူသူတော်မရှိတော့တောရွာဘက်မှာအလွန်ဆိုးရိမ်နေရပါတယ်အထက်အရာရှိအကြီးအကဲများကိုပြောချင်တာကတော့ရန်ကုန်ကိုအလုတ်သွားလို့တဲ့အလုတ်သမားတွေကိုရွာပြန်မလို့ပဲနဲ့အဆောင်မှနေတာအဆောင်ကအစားစရိတ်ကိုလုပ်ငန်းရှင်ကကူညီပေးစီချင်ပါတယ်အလုတ်မလုပ်ရတော့အစားစရိတ်အဆောင်ကမရှိတော့ရွာပြန်လာယောဂါပါလာတော့ယောဂါဖြစ်သလိုဖြစ်နေပါတယ်ဒါကြောင့်အစိုးရလည်းတန်းနိုင်တဲ့လောက်ညွှန်ကြားပေးပါတယ်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတာကိုလည်းသဘောပေါက်ပါတယ်ဒါပေမဲ့ပြန်ရတဲ့သူတွေရဲ့အခက်အခဲကိုလည်းသဘောပေါက်မိသလိုပါပဲရှင်ဘာလို့လဲဆိုတော့ဒီသောရရှင်ရေးထားသလိုပဲဒီအလုံးမရတော့ရန်ကုန်မှာဘလို့အဆောင်နေပြီးတော့အဆောင်ကပေးမလဲဆိုတာရှိပါတယ်အဆောင်ကကိုထားအောင်စားစိတ်ဘလို့ရမလဲဆိုတာအထူးသဖြင့်ရှိပါရဲ့နော်ဒါကြောင့်မလို့ခုနကရောကလိုမျိုးဟိုအစိုးရကနေပြီးတော့ထောက်ကူအစီအစဉ်တစ်ခုခုနေနဲ့မစီစဉ်ပေးဘူးဆိုရင်တော့ဒီလိုမျိုးရန်ကုန်မှာအလုံးလာလုပ်တဲ့သူတွေလည်းသူတို့နေရက်ကိုပြန်ဖို့ကလွယ်ပြီးတော့တခြားအခွင့်အရေးမရှိသလိုဖြစ်နေပါတယ်ပြန်မို့ကလည်းအဆင်မပြေပြိမ့်ပြီးတော့ဒုက္ခရောက်နေသူတွေအများပြားပါနော်စနစ်တကျဖြေရှင်းမှရပါမယ်ဒီယောဂါဆိုကြီးကတော်ယုံနဲ့ပြောင်းမဲ့ပုံမရှိသေးတာမလို့စနစ်တကျအစိုးရကနောက်ပြီးတော့အဖက်ဖက်ကအလုံးဝိုင်းပြီးတော့ဖြေရှင်းမှရပါမယ်နော်ဒီကိုဗစ်ကပ်ဘေးနဲ့ဆက်ဆက်ပြီးတော့ပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့အာရခရခိုင်ဆိုတဲ့သောရရှင်ပါဒီသောရရှင်ကကားလမ်းတွေပြန်ဖွင့်ပေးပါလို့ပြောပေးကြပါလားတဲ့ဒီမှာတော်တော်လေးဒုက္ခရောက်နေလို့ကျေးဇူးပြုပြီးတော့ပြောပေးကြပါနော် VOA ဝိုင်းတော်သားများတဲ့ဟုတ်ကဲ့ဘယ်နေရာကကားလမ်းတွေကိုပိတ်ထားလို့လဲဆိုတော့ဒီသောရရှင်ရေးမထားပါဘူးနော်အမေသူပြောတာလေးကိုအားလုံးသိအောင်လို့ထောက်လွှင့်ပေးလိုက်ပါတယ်ရှင်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါလေဒီသောရရှင်ကတော့ရင်ဖွင့်ပြရစီ view ရေဆိုပြီးတော့အစချီပြီးတော့ရေးလာတာပါစကိုင်းတိုင်းတစည်မြို့နယ်အတွင်းမှာနေထိုင်ပါတယ်တဲ့နာမည်ကမောင်မိုးဖြစ်ပါတယ
်ရင်ဖွင့်ပြရစီ view ရေရွာကိုဖုံးဆက်ရင်လဲစိတ်ဆင်းရဲရတယ်မိုးမရွာတော့စိုက်ပျိုးလို့အဆင်မပြေဘူးပြီးခဲ့တဲ့နှစ်နှစ်အတွင်းစဘာတစည်မှမရပါဘူးစိုက်ပြီးတာနဲ့မိုးကမရွာတော့ဘူးစဘာပင်လေးတွေ6တွေ့ကျွတ်သွားတဲ့အထိပါမျိုးစဘာထွန်ရက်ခစိုက်ပျိုးစီတရားရာခိုင်နှုံးရှုံတာပါအခုအဲ့ဒီလေပိုင်ရှင်တွေကိုငွေထောက်ပံ့တယ်အစိုးရကလားဘယ်ကလဲတော့မသိပါဘူးရက်ကြီးဥက္ကဋ္ဌတွေရဲ့စီမံမှုကညံ့တာလားသူတို့ပဲစားလိုက်တာလားမသိဘူးရတဲ့လူတွေကရတယ်မရတဲ့သူကမရဘူးမိတော့လေဟိုဘက်ဒီဘက်ဘော်လီဘောပုတ်နေကြတယ်ကိုဗစ်ကတမျိုးဒီလိုလူတွေကတမျိုးအလွန်အမင်းစိတ်ပြက်ရပါတယ်အကုန်လုံးအခက်ခဲကြုံနေချိန်မှာတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပါတယ်စကိုင်းတိုင်းတစည်မြို့နယ်အတွင်းမှာပါဗျာရရင်လည်းရတဲ့ကြောင့်စာရေးပါဦးမယ်ဒီဝေးဝိုင်းတော်သားများဘေးပြာဝေးကွာပြီးမင်္ဂလာအပေါင်းနှင့်ပြည့်စုံကြပါစေ
ဒီသရရှင်ကဒုက္ခတွေကြုံနေရတဲ့ထဲကနေ VOA ဝိုင်းတော်သားတွေဘေးပြာဝေးကွာပြီးတော့မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါတယ်နော်ဒါပေမဲ့ဒီသရရှင်ပြောသလိုမျိုးဒီထွေရဲ့စိုက်ပျိုးကားတွေနဲ့သူတို့ရဲ့စိုက်ပျိုးရေးကိစ္စတွေဒုက္ခရောက်နေရတယ်ဆိုလို့သူတိုင်တန်းတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းပေးစီခြင်းပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တဲ့တော်ရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်မျိုးကြောမြိုင်တည်ဆူထားတဲ့
မင်းနာရှင်လေးဆိုတဲ့တခြင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့ဝေမျှထားလို့နားထောင်ပြပါရင်ဒီတခြင်းလေးကတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်လေးလည်းပြန်နားထောင်ခြင်းပဲနောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တီလေးနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီတခြင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်မျိုးကြောမြိုင်တီဆိုထားတဲ့မင်းနာရှင်လေးဆိုတဲ့တခြင်းကိုအားလု
ဆိုထားတဲ့မင်းသားရှိရင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ PO ကိုလည်းစာရေးကြပါအောင်เนาะတော်ရစင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် Show me be me မင်းသားရှိရင်လေချိုးမိန်တော့ရင်းနဲ့ရှိဘာရဲအင်းချမ်း
ခုဆက်ပြီးကမ္ဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရူမေးနီးယားနိုင်ငံကကမ္ဘာတက်တန်းအရှိဆုံးစားမိုင်းတွင်တစ်ခုထိတ်ကနေလူ၂ယောက်ဒိုင်းပင်ပို့ပြခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုးတဲ့အတွက်မက္ကဆီကိုနိုင်ငံမှာဇွန်ဘီလမ်းလျှောက်ပွဲကိုအွန်လိုင်းမှာပဲကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ရူမေးနီးယားနိုင်ငံကကမ္ဘာတက်တမ်းအရှိဆုံးစားမိုင်းတွင်တစ်ခုထိပ်ကနေလူနှစ်ယောက်ဒိုင်ပင်ထွေးပြခဲ့ပါတယ်။
အမြင့်မီတာ120ကနေဩစတြေးလျနိုင်ငံသူရီယာနက်အီဖလန်နဲ့ရူမေးနီးယားနိုင်ငံသားကွန်စတန်တင်ပိုပိုဗီချီတို့နှစ်ယောက်ဟာမြောက်စားမိုင်းတွင်းထဲမှာတိုင်ပင်ထိုးခဲ့ကြတာပါဒီစားမိုင်းတွင်းဟာမြောက်မီတာ120အနက်မှာရှိပြီးတော့အထွန်းမှာစားငံရေတက်များနေတဲ့ရေကန်တစ်ခုရှိပါတယ်ရေကလည်းအရန်ငန်နေတဲ့အတွက်ဒိုင်ပင်ထိုးချတဲ့သူရဲ့ခန္ဓာကိုယ်ပေါ်မှာအပြင်းထန်တက်ရောက်မှုတွေကလည်းရှိပါတယ်။မိုင်းတွင်းနဲ့ရေရဲ့အပူချိန်ကတော့7ဒီဂရီစင်တီဂရိတ်ပဲရှိပါတယ်။ဒီတာတာစားရင်းကို1982ခုနှစ်လောက်ကတည်းကစတင်အသုံးပြုခဲ့ကြတာဖြစ်ပြီးတော့1932ခုနှစ်မှာတော့အသုံးပြုတာကိုရပ်ခဲ့ပါတယ်။အခုအချိန်မှာတော့ဒီစားမိုင်းရင်းကိုတမိုင်းပြားတိုင်းနဲ့မြောက်ဘန်းဖြေကစားခွင့်အဖြစ်ပြောင်းလဲထားပြီးတစ်နှစ်ကိုခီးသွား9သိန်းလောက်ဆွဲဆောင်နေပါတယ်ရှင်။
ဗန်နိုင်ငံမှာတော့ကိုရိုနာကပ်ရောဂါကြောင့်လူရှင်းနေတဲ့အပန်းဖြေကစားကွင်းတွေမှာလူတွေပြန်လာအောင်ကွန်ပျူတာနဲ့အလုပ်လုပ်နိုင်မယ့်နေရာအသစ်တွေကိုဖန်တီးခဲ့ပါတယ်။လိုဂျိုမြို့တော်မှာရှိတဲ့ယူမူယူရီလန်ကစားကွင်းမှာ Amusement World Station လို့နာမည်ပေးထားတဲ့ဝင်းကွင်းတစ်မျိုးကိုဖန်တီးခဲ့ပြီးကစားကွင်းထဲကရေကူးကန်ဘေးနေရာတွေ၊ခြားရဟတ်ကြီးတွေစီးရင်အလုပ်လုပ်နိုင်အောင် Wi-Fi Internet လေးတွေတပ်ပေးထားပါတယ်။လာရောက်တဲ့သူတွေအနေနဲ့လည်းခြားရဟတ်စီးရင်ဗီဒီယိုအစည်းအဝေးတက်နိုင်ပြီးအလုပ်လုပ်နိုင်တာပါအခုလိုလာပြီးအပန်းဖြေရင်အလုပ်လုပ်မယ်ဆိုရင်တော့ဈာရက်တွေမှာတစ်ရက်ကိုဂျပန်ယန်1900အမေရိကန်ဒေါ်လာ18ဒေါ်လာကျော်ကျော်နဲ့စနေတနင်္ဂနွေနေ့အားလက်ရက်တွေမှာဆိုရင်တော့ဂျပန်ယန်2000အမေရိကန်ဒေါ်လာ19ဒေါ်လာလောက်ပေးရမှာပါခင်ဗျာ
မက္ကဆီကိုနိုင်ငံမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ဆွန်ဘီဖုတ်ကောင်တွေလမ်းလျှောက်တဲ့ပွဲကိုဒီနေ့မှာတော့အွန်လိုင်းကပဲကျင်းပခဲ့ကြပါတယ်ဆွန်ဘီဖုတ်ကောင်တွေဟာရုပ်ရှင်တွေထဲမှာတော့ဗိုင်းရပ်စ်ပိုးကူပြီးလူတွေကိုလိုက်ကြိုက်တာဖြစ်ပေမဲ့အခုအချိန်မှာကဘာကြီးဟာတကယ့်ကပ်ရောဂါကြီးတွေကိုရောက်နေတာကြောင့်အလုံးနေအိမ်မှာပဲနေကြပြီးအွန်လိုင်းကနေကျင်းပခဲ့ကြတာပါဆွန်ဘီဖုတ်ကောင်တွေလိုအဝတ်အစားတွေအကောင်းဆုံးဝတ်ဆင်ပြီးကိုယ့်ဗီဒီယိုကိုအင်တာနက်အွန်လိုင်းမှာတင်ကြရတာပါလူမှုကွန်ရက်ဆာမင်နာတွေမှာဆွန်ဘီလိုဝတ်ဆင်ဗီဒီယိုရိုက်တင်ထားတဲ့ post တွေမှာတော့ #zombiechallenge လို့ရေးပြီးတင်ကြရပါတယ်ဒီပွဲကိုအောက်တိုဘာလ31ရက်နေ့အထိကျင်းပမှာဖြစ်ပြီးအပျော်တန်းနဲ့မကတနင်္ဂနွေမှာရှိတဲ့အငက်ဘေးတင်နေတဲ့သူတွေစီကိုလည်းအလူငွေတွေလှူဒန်းသွားမှာဖြစ်ပါရဲ့ရှင
်ပါကစ္စတန်နိုင်ငံကရာချီမြို့မှာပြီးခဲ့တဲ့အပတ်ကမြို့တုံးပျောက်ကွယ်တော်မယ့်အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့စွန်ရဲ84ကောင်ကိုတတိယကွက်ကအင်တအိမ်မှာဖမ်းဆီးရမိခဲ့ပါတယ်အဲ့ဒီလိုဖမ်းဆီးရမိခဲ့ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီစွန်တွေကိုအာဖဂန်နစ္စတန်ကဖမ်းလာတာဖြစ်ပြီးအရက်တိုင်းပြည်တွေမှာရောင်းချဖို့ဖြစ်တယ်လို့အကောက်ခွန်ဌာနတာဝန်ရှိသူတဦးကပြောပါရယ်ပြီးခဲ့တဲ့အပတ်တွေအတွင်းအိမ်နှလုံးကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာအခုလိုဆွန်ရဲတွေကိုရှာဖွေသိမ်းဆည်းမိခဲ့တာပါဒီဆွန်ရဲ84ကောင်ရဲ့ကာလပေါက်ဈေးတန်ဖိုးကတော့အမေရိကန်ဒေါ်လာ 1.2 သန်းတန်တယ်လို့လည်းပြောပါရယ်မျိုးတုံးပြောက်ကွယ်တော်မယ်တော်ရိုင်းတိရစ္ဆာန်ရောင်းဝယ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်စိုက်စရင်အရာဒီငှက်တွေဟာမျိုးတုံးဖို့အန်ဒီယန်နဲ့ရင်ဆိုင်နေရပြီးတော့အကောက်ခွန်တာဝန်ရှိသူတွေအနေနဲ့ဥပဒေရေးရာလှုံထုံးလုံနည်းတွေလှုံဆောင်ပြီးရင်တော့ဒီငှက်တွေကိုတဘာဝတော်တဲ့ပြန်လှုပ်ပေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ပွဲကိုနိုဗ ెంబ ာ3ရက်မှာကျင်းပတော့မှာမို့ကြံကူးရဲ့အတွင်းဘသူ့ကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတနင်္ဂနွေနေ့မှာလည်းမဲဆွဲနေကြပါတယ်သမ္မတ Trump ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တောင်းရောက်နေပါတယ် Democratic Party က Joe Biden ကတော့online ကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွယ်မင်ကွန်းပြောကြမှာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ကာကွယ်ရေးဝန်ကြီး Mark Esper တို့ဟာ India နဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္လာနေ့မှာ India ခီးစဉ်တွားရောက်နေပါတယ်။ American အစိုးရဟာ Indo-Pacific ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရင်းနဲ့စီးပွားရေးဆိုင်ကောမှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီခီးစဉ်တွင်တီရီလင်ကာ၊မော်ဒိုက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အခုချိန်ထိ COVID-19 ရောဂါအကူးဆက်ခံရသူစုစုပေါင်း 4,000 ကျော်နီးပါးရှိသွားပြီဖြစ်ပြီးသေဆုံးသူက1,095ယောက်ရှိသွားပြီဖြစ်ပါတယ်။ ထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကိုစနေနေ့ညနောက်ဆုံးထားပြီးရာထူးကောင်နဲ့နှုတ်ထွက်ပေးဖို့ဆန္ဒပြသူတွေဘက်ကတောင်းဆိုထားပေမဲ့ဝန်ကြီးချုပ်အခုထိနှုတ်ထွက်မပေးသေးတဲ့အတွက်စုယုံဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ပရယုတ်ကတော့သူနှုတ်ထွက်မှာမဟုတ်ဘဲနိုင်ငံရေးပြဿနာကိုတနင်္လာနေ့အင်ကာနေ့မှာတင်ပါမယ်ပါလီမန်ထဲမှာဖြေရှင်းကြဖို့ Twitter ကနေရေးသားခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစစ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မြတ်ပါ
This program has come to you from the Voice of America, Washington.